ရန်ကုန်တိုင်းတွင်ကိုဗစ်ကူးစက်ခံရသူများပြားလာတဲ့အခြေအနေကြီးသွားရာဇဝင်လည်းမရှိကိုဗစ်ကူးစက်ထားတဲ့လူနာနယ်လည်းထိတွေ့ခြင်းမရှိပဲကူးစက်မှုအဖြစ်တွေတိုးလာတာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းက21မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာ9ရက်ညပိုင်းမှာထုတ်ပြန်လိုက်ပါတယ်။တောင်ကလာတာမွေမြန်ကောင်ကမာရော့စမ်းကြောင်းဘူတဆောင်ရန်ကင်းမင်္ဂလာတောင်ရော့ကြီးမင်းနိုင်ကျော်တရာဒဂုံအလုံးအစရှိတဲ့မြို့နယ်ပေါင်း21မြို့နယ်မှာ stay at home အမိန့်ထုတ်ပြန်လိုက်တာပါ။ဒီအမိန့်ဟာစက်တင်ဘာ10ရက်မနက်8နာရီကစတင်တက်ရောက်မှာဖြစ်ပါတယ်။ stay at home စီကံအရရုံးလုပ်ငန်းစက်ရုံအလုပ်ရုံတာဝန်ကျသူတွေမရှိမနေဈေးဝယ်ရမယ့်သူတွေစေယုံစီကံရေးပေါ်သွားရမယ့်သူတွေကလည်းလို့ကျန်တဲ့လူတွေနေအိမ်မှာပဲနေရမယ်လို့တတ်မှတ်ထားတာပါအပြင်ဆိုတဲ့အခါမှာလည်းကိုဗစ်ကျန်းမာရေးစီကံချက်တိုင်းလိုက်နာရမယ်လို့တိုက်တွန်းထားပါတယ်ဒီအမိန့်ကိုလိုက်နာဖို့ပြက်ကွက်သူတွေဟာတည်ဆဲဥပဒေအရရေးယူခံရမယ်လို့ဖော်ပြထားပါတယ်စေမာကိုရဗိုလ်သူည၈နာရီသတင်းရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူနောက်ထပ်82ဦးတွေ့ရှိခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပါတယ်82ဦးထဲမှာရခိုင်ပြည်နယ်က44ဦးရန်ကုန်တိုင်းကအယောက်30မွန်ပြည်နယ်က4ဦးမန္တလေးတိုင်း3ဦးနဲ့အီယာဝတီတိုင်းမှာ2ဦးတွေ့ရှိရတာဖြစ်ပါတယ်ဗိုလ်သူညအချင်းကြီးစီးရင်ရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း1890နီးပါးရှိပြီး12ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ